ရှင်ပေတျုဩဝါဒစာပထမဆောင်အခန်းကြီး1
ယေရှုခရစ်တမန်တော်ငါပေတရုသည်နားထောင်ခြင်းကျေးဇူးယေရှုခရစ်အသွေးတော်နှင့်ဖျံခြင်းကျေးဇူးကိုခံရမည်အကြောင်းဝိညာဉ်တော်အဖင့်တန်ရှင်းခြင်းသို့ရောက်၍ခမည်းတော်ဖျားသခင်၏အနာဂတ်တန်တန်ရှင်းတော်အတိုင်းရွေးကောက်တော်မူသောသူသည်ဟုသောပုန်နုပြီဂလာရိပြီကပဒေါကိပြီအာရှိပြီဘိသုနိပြီအရဲ့ရဲ့တို့၌ကွဲပြားသောဧည့်သည်အာဂန္တုတို့ကိုကြားလိုက်ပါ၏ကျေးဇူးတော်နှင့်ညီသက်ချင်းသည်တင်လုံး၌ရားပြပါစေသောအသက်ရှင်ခြင်းနှင့်ဆက်ဆိုင်သောမျှော်လင့်ခြင်းအကြောင်းရှိစေခြင်းဟာဖောက်ပြန်ခြင်းညှဆွန်ခြင်းညှို့နှွမ်းခြင်းနှင့်ကင်းစင်သောအမွေတော်ကိုငါတို့သည်ခံရစေမည်အကြောင်းယေရှုခရစ်ကိုတည်ခြင်းမှထမြောက်စေတော်မူသောအဖြစ်ကြီးစွာသောဂရုလာတော်နှင့်အညီငါတို့ကိုတပံဖြစ်ပွားစေတော်မူသောငါတို့သခင်ယေရှုခရစ်၏ခမည်းတော်ဖျားသခင်သည်မင်္ဂလာရှိတော်မူစေသတည်းထိုအမွေတော်သည်ကားနောက်ဆုံးသောကာလ၌ထင်ရှားစေခြင်းဟာပြင်ဆင်သောကယ်တင်ခြင်းသို့ရောက်စေမည်အကြောင်းယုံကြည်ခြင်းအားဖြင့်ဘုရားသခင်၏တကူတော်သည်စောင့်ရှောက်တော်မူသောသင်တို့အဖို့ကောင်းငင်မုန်၌တူထားတတ်ရှိသောအမွေသည်အရေးကြို၍စုံစမ်းခြင်းကိုခံနိုင်တော်လဲပျက်စီးတတ်သောရွှေကိုစစ်ကြောစုံစမ်းခြင်းထက်သင်တို့ယုံကြည်ခြင်းကိုစစ်ကြောစုံစမ်းခြင်းအရာသည်တာ၍မြတ်သည်နှင့်ယေရှုခရစ်ပေါ်ထွန်းတော်မူသောအခါအချီးအမွမ်းဂုံအန္တရေဘုံအာနုဘော်အလိုငါဖြစ်မည်အကြောင်းအထူးထူးအပြားပြားသောစုံစမ်းနှောက်ယှက်ခြင်းကိုခံရသောအကြောင်းရှိလျင်သင်တို့သည်ယခုခဏခံရ၍ဝမ်းနည်းတော်လဲအထက်ဆိုခဲ့ပြီးသောကျေးဇူးတော်ကိုထောက်၍ရွှင်လန်းသောစိတ်ရှိကြ၏။ထိုသခင်ကိုသင်တို့သည်မမြင်ဘူးတော်လဲချစ်ကြ၏။ယခုမှလည်းမမြင်ဘဲလျက်ယုံကြည်သောအဖြစ်ဘုံအထရေနှင့်ဆက်ဆိုင်သောကြိုး၏မမိနိုင်သောရွှင်လန်းခြင်းစိတ်နှင့်ဝမ်းမြောက်ကြသည်ဖြစ်၍စိတ်ဝိညာဉ်ကိုကယ်တင်ခြင်းသည်ဟုသောယုံကြည်ခြင်း၏အကျိုးကိုခံရကြ၏။ထိုကယ်တင်ခြင်းအကြောင်းအရာကိုပရောဖက်တို့သည်စစ်ကြောမေးမြန်းရှာဖွေ၍သင်တို့ခံရသောကျေးဇူးတော်အကြောင်းကိုဟောပြောကြပြီးခရစ်တော်ခံတော်မူရသောစင်ရဲကို၎င်းစေခံပြီးမှဝင်စားရသောဘုံစည်းစိမ်ကို၎င်းသူတို့အထက်၌ရှိသောခရစ်တော်၏ဝိညာဉ်သည်တည့်သေးခံနေသောအခါအဘယ်မိသောသူကို၎င်းအဘယ်သူသောအချိန်ကာလကို၎င်းဆိုလိုတော်မူသည်ဟုမေးမြန်းရှာဖွေကြ၏ကိုဟောပြောပြုစုသောအရာများတို့သည်ကိုအဖို့မဟုတ်သင်တို့အဖို့ဖြစ်သည်ဟုထိုသူတို့အားဖွင့်ပြတော်မူ၏ကောင်းကင်ဘုံမှဆေလွှတ်တော်မူသောတန်ရှင်းသောဝိညာဉ်တော်ပါလျက်သင်တို့အားအင်းဝင်ကလေးတရားကိုဟောပြောသောသူတို့သည်ထိုအရာများကိုသင်တို့အားယခုကြားပြောကြပြီထိုအရာတို့ကိုကောင်းကင်တမန်တို့သည်စေစေကြည့်ရှုစဉ်းစားခြင်းသောစေတနာစိတ်ရှိကြ၏တို့ဖြစ်၍သင်တို့စိတ်နှလုံးကိုခပန်းစည်း၍တမာတတိရှိကြလောယေရှုခရစ်ပေါ်ထွန်းတော်မူသောအခါသင်တို့စီတို့ရောက်လက်တန်သောဆုကျေးဇူးကိုအဆုံးတိုင်အောင်မျှော်လင့်ကြလောအထက်ကသင်တို့သည်မှောင်မိုက်ထဲမှကျင့်တတ်သောတမတ်ခြင်းတရားကိုယခုမလိုက်မကျင့်ဘဲနားထောင်တတ်သောသူငယ်ကဲ့သို့ဖြစ်၍သင်တို့ကိုခေါ်တော်မူသောသူသည်တန်ရှင်းတော်မူသည်ဤသူကျင့်ကြံပြုမူသည်များတို့၌တန်ရှင်းခြင်းရှိကြလောအကြောင်းမူကား
ငါသည်ဖန်ရှင်တော်မူသောကြောင့်သင်တို့သည်လည်းဖန်ရှင်ခြင်းရှိကြလော
ဟုကျမ်းစာလာသည်လူမျက်နာကိုမငှဲ့ခတ်သိမ်းသောသူတို့၏အကျင့်အတိုင်းစီရင်တော်မူသောခမည်းတော်ကိုသင်တို့သည်စွတ်တောင်းကိုးကွယ်လျင်ဧည့်သည်ဖြစ်စဉ်ကာလပတ်လုံးကြောက်ရွံ့သောစိတ်နှင့်ကျင့်နေကြလောမိစဉ်ဖဆက်ကျင့်လေသောအချီးဤကျင့်ဉဏ်ပြုမှုခြင်းမှရွှေငွေအစရှိသောဖောက်ပြန်ပျက်စီးတတ်သောဥစ္စာနှင့်သင်တို့ကိုရွေးတော်မူသည်မဟုတ်အဘဲအပြစ်မျှမရှိအညစ်အကြေးနှင့်ကင်းစင်သောတိုးတငယ်ကဲ့သို့သောခရစ်တော်၏အသွေးတော်မြတ်နှင့်ရွေးတော်မူသည်ကိုသိမှတ်ကြလောထိုခရစ်တော်ကဤကဘာမတီးမရှိမီခံထားတော်မူခြင်းကိုခံသည်ဖြစ်၍ကိုတော်အားဖြင့်ဘုရားသခင်ကိုယုံကြည်သောသင်တို့အဖို့ဤနောက်ဆုံးသောကာလ၌ထင်ရှားတော်မူပြီးသင်တို့သည်ဘုရားသခင်ကိုထောက်လျက်ယုံကြည်ခြင်းမျှော်လင့်ခြင်းရှိစေခြင်းဟာထိုသခင်ကိုဘုရားသခင်သည်တည်ခြင်းမှထမြောက်စေ၍ဘုံအသူတွေကိုပေးသနာတော်မူ၏။သင်တို့သည်ဖောက်ပြန်ပျက်စီးတတ်သောမျိုးစေ့အဖျင်ဖြစ်ပွားသည်မဟုတ်။မဖောက်ပြန်မပျက်စီးတတ်သောမျိုးစေ့သည်ဟူသောအသက်ရှင်၍အစဉ်အမြဲတည်တော်မူသောဘုရားသခင်၏နှုတ်ကပတ်တော်အဖျင်ဖြစ်ပွားသောကြောင့်ဤသူများကိုချစ်ရောမဆောင်အမှန်ချစ်ခြင်းအလို့ငါစိတ်ထဲမှတမာတရားကိုနားထောင်တည်းကိုယ်စိတ်နှလုံးကိုစင်ကြယ်စေပြီးသည်နှင့်အညီစင်ကြယ်သောစိတ်နှင့်အချင်းချင်းအားကြီးသောချစ်ခြင်းမေတ္တာရှိကြတော်လူမျိုးရှိသမျှသည်မျက်ပင်ကဲ့သို့ဖြစ်၏လူမျိုး၏ဘုံရှိသမျှသည်လည်းမျက်ပင်ကဲ့သို့ဖြစ်၏မျက်ပင်သည်ညှို့နှွမ်းသွေးချောက်တတ်၏ပွင့်လဲကြွေတတ်၏ထာဝရဘုရား၏နှုတ်ကပတ်တရားမူကားကာလအစဉ်အမြဲတည်၏ထိုနှုတ်ကပတ်တော်သည်သင်တို့အားဟောပြောသောဧဝံဂေလိတရားဖြစ်သည်ထိုခရစ်တော်ကဤကဘာမတီးမရှိမီခံထားတော်မူခြင်းကိုခံသည်ဖြစ်၍ကိုတော်အားဖြင့်ဘုရားသခင်ကိုယုံကြည်သောသင်တို့အဖို့ဤနောက်ဆုံးသောကာလ၌ထင်ရှားတော်မူပြီးသင်တို့သည်ဘုရားသခင်ကိုထောက်လျက်ယုံကြည်ခြင်းမျှော်လင့်ခြင်းရှိစေခြင်းဟာထိုသခင်ကိုဘုရားသခင်သည်တည်ခြင်းမှထမြောက်စေ၍ ဘုံအသူတွေကိုပေးသနာတော်မူပြီးသင်တို့သည်ဖောက်ပြန်ပျက်စီးတတ်သောမျိုးစေ့အဖြစ်ဖြစ်ပွားသည်မဟုတ်မဖောက်ပြန်မပျက်စီးတတ်သောမျိုးစေ့သည်ဟူသောအသက်ရှင်၍အစဉ်အမြဲတည်တော်မူသောဘုရားသခင်နှုတ်ကပတ်တော်အဖြစ်ဖြစ်ပွားသောကြောင့်ဤသူများကိုချစ်အောင်မဆောင်အမှန်ချစ်ခြင်းအလို့ငါစိတ်ထဲမှာတမန်တော်ကိုနားထောင်လျက်ကိုယ်စိတ်နှလုံးကိုစင်ကြယ်စေပြီးသည်နှင့်အညီစင်ကြယ်သောစိတ်နှင့်အချင်းချင်းအားကြီးသောချစ်ခြင်းမေတ္တာရှိကြတော်လူမျိုးရှိသမျှသည်မျက်ပင်ကဲ့သို့ဖြစ်၏လူမျိုး၏ဘုံရှိသမျှသည်လည်းမျက်ပင်ကဲ့သို့ဖြစ်၏မျက်ပင်သည်ညှို့နှွမ်းသွေးချောက်တတ်၏ပွင့်လဲကြွေတတ်၏ထာဝရဘုရား၏နှုတ်ကပတ်တရားမူကားကာလအစဉ်အမြဲတည်၏ထိုနှုတ်ကပတ်တော်သည်တင်တို့အားဟောပြောသောဧဝံဂေလိတရားဖြစ်သည်